အင်ကာနီဟာအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနေ့ဖြစ်ပြီးတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေလွှတ်တော်ရွေးကောက်ပွဲတွေမှာမဲထဲကြမှာဖြစ်ပါတယ်။အမေရိကန်လွှတ်တော်ရဲ့စင်စါဆုံးဖြတ်မှုပုံစံကိုအဆုံးဖြတ်ပြီးမှာဖြစ်ပြီးသမ္မတဂျိုးဘိုင်ဒန်ရဲ့လေးနှစ်သက်တမ်းရဲ့သက်တမ်းဝက်ကာလအတွင်းဝါရှင်တန်ရဲ့နိုင်ငံရေးပုံစံတွေကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေဖြစ်ပါတယ်။အောက်လွှတ်တော်အမတ်နေရာ435နေရာအလုံးနဲ့အထက်လွှတ်တော်အမတ်နေရာ135နေရာကိုရွေးကောက်မှာပါ။အမေရိကန်42သန်းကျော်တို့ကတော့လူကိုယ်တိုင်ဒါမှမဟုတ်လဲစားရက်ကနေတဆင့်ကြိုတင်မဲတွေထည့်ထားပြီးဖြစ်ပါတယ်။2018သက်တမ်းဝက်ရွေးကောက်ပွဲတွေမှာမဲထည့်သူ135သန်းထက်အခုရွေးကောက်ပွဲတွေမှာမဲထည့်သူပိုများနိုင်တယ်လို့လည်းသုံးသပ်သူတို့ကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာအင်ကာနေမှာသက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပဲလွှတ်တော်ကိုထိန်းချုပ်နိုင်ရေးအခြေအနေဖြစ်နေတဲ့အဓိကကျတဲ့ပြည်နယ်တွေမှာ Republican တွေနဲ့ Democrat တွေရဲ့အမှုဖွင့်တိုက်ကြချက်ဒါဇင်နဲ့ချီရှိနေပါပြီ။ဒီဘက်နှစ်ပိုင်းတွေမှာပိုပြီးတော့ရေပန်းစားလာတိုးပွားလာတဲ့စားရက်ကနေပေးပို့ပြီးကြိုတင်မဲထည့်မှုတွေကိုဆုံးဖြတ်ရေးတွက်မှုတွေကိုအဓိကထားပြီးရွေးကောက်ပွဲကျင်းပမှုစည်းမျဉ်းတွေနဲ့ပတ်သက်ပြီးအမှုဖွင့်ကြတာဖြစ်ပါတယ်။မဲပေးခွင့်အခွင့်ရေးဆိုင်ရာလက်ဝဲရင်းအဖွဲ့အစည်းDemocracy Docket ရဲ့အဆိုအရ2022ခုနှစ်အတွင်းအမှုဖွင့်တိုင်ကြားမှုဟာတနင်္လာနေ့အထိရွေးကောက်ပွဲနဲ့မဲပေးမှုဆိုင်ရာဆက်ဆံအမှုပေါင်း128ခုရှိတယ်လို့ဖော်ပြထားပါတယ်။